မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးလူရှုထားမှာမဟုတ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပန်စ်ကကြာတာပြီးနေမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းကနေရိုဟင်ဂျာ8သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေတွေနဲ့ဆက်ဆက်ပြီးတော့တာဝန်ရှိတဲ့အတွက်မြန်မာစစ်တပ်အကြီးအကဲတွေအပါအဝင်စစ်ကောင်စာ၄ဦးကိုအမေရိကန်ကအရေးယူခဲ့ကြောင်းနဲ့မြန်မာအစိုးရအနေနဲ့နိုင်ငံအတွင်းဘာသာရေးနဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖြေရှင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်ကဘာတလွားဘာသာရေးဆိုင်ရာလွတ်လပ်ခွင့်ရှိစေဖို့အတွက်အရေးယူဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုမေ့ထားမှာမဟုတ်ကြောင်းဒုသမရမိုက်ပန့်စ်ကဝါရှင်တန်ဒီစီနိုင်ငံခြားရေးဌာနမှာဇူလိုင်လ18ရက်စက်တပရီနေ့ကအမေရိကန်ဥဆောင်ကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာအခုလိုပြောကြားခဲ့ပါတယ
် We're also standing up for the persecuted Rohingya people in Burma. While that conflict has
ကျွန်တော်တို့ဟာမြန်မာနိုင်ငံကအပြိနှိတ်ခံရိုဟင်ဂျာမွတ်စလင်တွေအတွက်လည်းရပ်တည်နေပါတယ်ဒီပြည်ပခါဟာလူမျိုးရေးအသွေးနဲ့ဖြစ်နေတဲ့အတွက်မွတ်စလင်နဲ့ခရစ်ယာန်လူနည်းစုတို့ကိုဆန့်ကျင်နေစစ်သွေးကြွဗုဒ္ဓဘာသာဖြစ်ထွန်းလာတာကိုကျွန်တော်တို့လစ်လျူရှုထားလို့မရပါဘူးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ရရဆက်ဆက်လှုပ်ဆောင်မှုကြောင့်လူပေါင်း8သိန်းကျော်နေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်ဒီတက်တာဝန်ရှိသူတွေကိုအရေးယူဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုထပ်ခါတလဲလဲတိုက်တွန်းခဲ့ပေမဲ့အစိုးရကအပြစ်မဲ့အမျိုးသားအမျိုးသမီးတွေကိုဒုက္ခပေးနေစေဖြစ်ပါတယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာဖိနှိပ်မှုတွေဖမ်းဆီးမှုတွေဆက်ပြီးရှိနေကြောင်းပြောကြားခဲ့ပြီးအဲ့ဒီအစည်းအဝေးမှာတက်ရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးငယ်မတ်ဝဝေနုကိုတော့ဒုသမရကချီးကျူးဂုဏ်ပြုခဲ့ပါတယ်။
When she was just 18 years old, she was thrown in jail for the simple crime of being the daughter of a political activist.who dared to challenge the old military regime
သူကနိုင်ငံရေးတက်ကြွလို့ခြားသူတွေရဲ့သမီးဖြစ်ုံနဲ့အသက်18နှစ်အရွယ်မှာထောင်ချခံခဲ့ရပါတယ်။သူဟာစစ်ဆိုးရွားကိုစိန်ခေါ်ရဲခဲ့သူပါ။သူနဲ့သူ့မိသားစုဟာ9နှစ်လုံးလုံးဆိုးရွားတဲ့အခြေအနေအောက်မှာနေခဲ့ရပေမဲ့ယုံကြည်မှုကိုဘယ်တော့မှမစွန့်လွတ်ခဲ့ပါဘူး။အဲ့ဒီယုံကြည်မှုကတော့မွေးရပါရပိုင်ခွင့်ဖြစ်တဲ့လွတ်လပ်မှုပါပဲ။နောက်ဆုံးမှာသူလွတ်မြောက်လာပြီးတဲ့နောက်ဥပဒေဘွဲနဲ့မဟာဘွဲကိုကယ်လီဖိုးနီးယားတက္ကသိုလ်ကယူခဲ့ပါတယ်။အခုသူဟာကဘာတလွှားအမျိုးသမီးနဲ့မိန်းကလေးတွေအတွက်တက်ကြွတဲ့ကျိုးဆောင်တယောက်ဖြစ်နေပါပြီ။သူဟာအားကြအတူယူစရာကောင်းတဲ့အမျိုးသမီးတယောက်ပါ
။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဆိုးဝါးလာတဲ့လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့မြန်မာအစိုးရကိုထပ်တလဲလဲတိုက်တွန်းခဲ့ပေမယ့်အရာမတင်တဲ့အတွက်တာဝန်ရှိသူတချို့ကိုအမေရိကန်ကအရေးယူခဲ့တယ်လို့လည်းပြောပါတယ်။
The United States has urged the Burmese government to hold accountable those responsible and make it clear that these mass atrocities must never happen again.
တောင်ဝင်းရှိသူတွေကိုအရေးယူဖို့အမေရိကန်ပြည်အောင်စုကမြန်မာဆိုရကိုတိုက်တွန်းပါတယ်။ပြီးတော့ဒီလိုဆုလိုက်ပြုံလိုက်ရက်ဆက်ကြမ်းကြုတ်မှုတွေလောင်မဖြစ်ဖို့ရှင်းရှင်းလင်းလင်းပြောလိုပါတယ်။အခုချိန်ထိတော့ဒီတတိပေးချက်တွေဟာအရာမရောက်ဖြစ်နေပါတယ်။ဒါကြောင့်ဒီအပတ်အတွင်းမြန်မာထိတ်တဲစစ်ကောင်းဆောင်တွေဖြစ်ကြတဲ့ကာကွယ်ဦးစီးချုပ်သူ့ရဲ့လက်ထောက်နဲ့ခြေလျင်တက်မှမှု2ဦးတို့အပေါ်အမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်ပြီးသူတို့ဟာရက်ဆက်ကျူးလွန်မှုတွေအတွက်တာဝန်ရှိတယ်လို့ကျွန်တော်တို့သတ်မှတ်ပါတယ်
။မြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုဇူလိုင်လ16ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဌာနကချမှတ်ခဲ့တာပါ။ဒီဆိုးဝါးလာတဲ့လူခွင့်ချိုးဖောက်ကျူးလွန်မှုတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွက်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေတာဖြစ်ပြီးဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်လေးဦးကတော့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်ဒုသမရမိုက်ပန်ဆာဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူဖြစ်ပါတယ်သမရထရမ်အစိုးရလက်ထက်မှာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုဦးစားပေးဖြစ်နေဆောင်ရွက်နေပြီးကမ္ဘာတဝန်းကဘာသာရေးအဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူကြံတွယ်ဆောင်ရွက်နေတယ်လို့လည်းဒုသမရမိုက်ပန့်စ်ကပြောပါတယ်။ဒီလိုလှုပ်ဆောင်ရမှာတိုးတက်အောင်မြင်မှုတချို့ရှိနေပေမဲ့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့လည်းပြောပါတယ်။အီရန်၊တူရကီ၊ဗင်နီဇွဲလာ၊တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကတတ်နိုင်သမျှကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။ ဗုဒ္ဓဘူးနေကတော့မြန်မာနိုင်ငံကကချင်နဲ့ရိုဟင်ဂျာကိုယ်စားလှယ်တွေအပါအဝင်ကမ္ဘာတဝန်းကဘာသာရေးအဖိနှိပ်ခံရသူ28ဦးလို့ကိုသမ္မတဒေါ်နယ်ထရမ့်ကအင်ဗျူရောမှာလက်ခံတွေ့ဆုံခဲ့တာဖြစ်ပြီးသူတို့ကြုံရတဲ့အဖြစ်အပျက်တွေကိုလက်ခံနားထောင်ခဲ့ပါတယ်။